ตำราอู่ถิ่นจอยเอ็งเนียคีเซนตวยมาเอ็งเนียจีเอ็งเนียเนี่ยญะมาอัยยะตะอซอยะติตุจาก้งด้วยซีวาสะสะหมู่ริเนเนเซ่ลงยงเฮ้กฤษฎีโกปอบิ่อมาไขมาอองลุ้ซองနိုင်ငံเมลุต้องตัดหมู่ริရှိပါတယ်เอ็งเนียနိုင်ငံကိုလေးရတာခီးစဉ်နဲ့စနေနေ့က အနေနဲ့သမရာပရနက်မူကာကြီးရဲ့ဖိတ်ကြားချက်နဲ့နိုင်ငံတော်သမရာဦးထင်ကျော်နဲ့ဇနီးတော်စုစုလွင်ဦးဆောင်တဲ့မြမကိုစလေအဖွဲ့ဟာအိန္ဒိယနိုင်ငံကိုမနေ့ဩဂုတ်လ28ရက်နေ့စနေနေ့ကရောက်ရှိပြီးလေးရတာအိန္ဒိယခီးစဉ်စတင်ပါတယ်။မနေ့ကတော့ဘီဟာပြည်နယ်ခါယာမြို့ကိုရောက်ရှိပြီးခါယာမှာရှိတဲ့မဟာအောင်မြင်ရခိုင်မွန်ကျောင်းကမ္ဘောဇာရှမ်းကျောင်းမဟာဘောဓိဓမ္မယိတာရခိုင်ကျောင်း န်တနင်္လာနေ့မှာတော့မြန်မာသမ္မတဦးထင်ကျော်နဲ့အဖွဲ့ဟာနယူးဒေလီမြို့ကိုတွားရောက်ပြီးအိန္ဒိယသမ္မတပရနက်မူခါဂျီအိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီတို့နဲ့တွေ့ဆုံမှုစီစဉ်ထားပါတယ်မြန်မာသမ္မတဦးထင်ကျော်နဲ့လိုက်ပါလာတဲ့အစိုးရဝန်ကြီးတွေဟာမြန်မာအိန္ဒိယနှစ်နိုင်ငံနားလည်မှုစာကြုံလွှာအများအပြားကိုလက်မှတ်ရေးထိုးဖို့ရှိတယ်လို့လည်းအိန္ဒိယနိုင်ငံသားရေးဝန်ကြီးဌာနကတင်ထုတ်ပြန်ထားပါတယ်နိုင်ငံတော်တိုင်းပြည်ငံပုဂ္ဂိုလ်ထောင်ဆန်းစုကြည်ရဲ့တရုတ်နိုင်ငံခီးစဉ်ပြီးတွားရောက်ခဲ့တဲ့သမ္မတဦးထင်ကျော်ရဲ့အိန္ဒိယခီးစဉ်နဲ့ပတ်သက်ပြီးမြန်မာနိုင်ငံရဲ့နိုင်ငံသားဆက်ဆံရေးမူဝါဒတဲ့အရာအိန္ဒိယနိုင်ငံတွေနဲ့အထူးသဖြင့်ကတော့အင်အားကြီးတရုတ်အိန္ဒိယနိုင်ငံတို့ကြားဆက်ဆံရေးချိန်ဝင်ရှာညှိဖို့ကြိုးပမ်းမှုအဖြစ်လေ့လာသုံးသပ်မှုတွေရှိပါတယ်မြန်မာနိုင်ငံရဲ့လေ့လာသူဒေါက်တာရံမျိုးသိန်းကသမ္မတဦးထင်ကျော်အနေနဲ့အခုလိုတွားရောက်တာဟာအိန္ဒိယမြန်မာဆက်ဆံရေးခိုင်မာအကောက်အောင်အားထုတ်မှုအဖြစ်ရှုမြင်ပါတယ
်ထောင်ဆန်းစုကြည်ရဲ့တရုတ်ပြည်ခီးစဉ်ကိုအကြောင်းပြုပြီးတော့အိန္ဒိယမြန်မာဆက်ဆံရေးမှာပို့ပြီးတော့ကောင်းမွန်တဲ့အနေအထားတစ်ခုကိုထိန်းသိမ်းနိုင်ဖို့သမ္မတကအိန္ဒိယကိုသွားတယ်လို့ကျွန်တော်နားလည်ပါတယ်အဲဆိုလိုချင်တဲ့သဘောတော့တရုတ်မြန်မာအိန္ဒိယဆက်ဆံရေးမှာမြန်မာဆိုရတဲ့ဟာပို့ပြီးတော့အလေးပေးတဲ့သဘောမျိုးတက်ရောက်တယ်လို့ကျွန်တော်ကတော့မြင်ပါတယ်အိန္ဒိယအစိုးရအနေနဲ့ပေါ့လေမြန်မာအစိုးရဖြစ်နေအတိတ်ကာလကတည်းကပို့ပြီးတော့ကောင်းမွန်တဲ့မဟာဗျူဟာဆက်ဆံရေးကိုထူထောင်ဖို့စဉ်းစားထားတယ်လို့ကျွန်တော်ကတော့ယူဆတယ်ဗျတစ်ဖက်ကအဲလိုဆက်ဆံရေးနဲ့လေဒီမြန်မာတရုတ်ဆက်ဆံရေးကိုထိန်းချောင်းမှုကြီးရွယ်ပုံရတယ်ပေါ့သမ္မတဦးထင်ကျော်ရဲ့အိန္ဒိယနိုင်ငံခီးစဉ်ကိုဒီအိန္ဒိယအစိုးရအနေနဲ့တော့မာဗျူဟာမြောက်အလေးထားပြီးတော့ပုံဖော်လိမ့်မယ်လို့ကျွန်တော်ယုံကြည်တယ်။အဲနောက်ပြီးတော့အောက်တိုဘာမှာသွားမယ့်ဂေါန်ဆန်းစုကြည်ရဲ့အိန္ဒိယနိုင်ငံခီးစဉ်ရဲ့ရှေ့ပြေးခီးစဉ်တစ်ခုလို့ပြောမယ်ဆိုရင်လည်းပြောလို့ရနိုင်တယ်လို့တော့ကျွန်တော်ကသုံးသပ်တယ
်။စီးပွားရေးကုန်သွယ်ရေးအပါအဝင်နှစ်နိုင်ငံဆက်ဆံရေးတိုးမြှင့်မှုလှုံ့ဆော်နိုင်တယ်လို့နှစ်နိုင်ငံအရေးလေ့လာသူတွေကသုံးသပ်ထားပါတယ်။အိန္ဒိယနိုင်ငံကတော့အထူးသဖြင့်စိုက်ပျိုးရေးကိုအခြေခံတဲ့စီးပွားရေးစိုက်ပျိုးနည်းပညာနဲ့လမ်းမဆက်သွယ်ရေးကုန်သွယ်ဆက်ဆံရေးတွေကိုအဓိကဦးစားပေးဆောင်ရွက်ဖို့အလေးပေးထားတယ်လို့လည်းဒေါက်တာရံမျိုးသိန်းကသုံးသပ်ပါတယ
်။အိန္ဒိယနိုင်ငံနဲ့မြန်မာနိုင်ငံကြားစီးပွားရေးဆက်ဆံမှုအပိုင်းမှာအခွင့်အရေးကောင်းပြီးအများကြီးရှိနေတယ်လို့ကျွန်တော်မြင်တယ်။အထူးသဖြင့်မြန်မာနိုင်ငံတွေကပင်းဟာအိန္ဒိယဈေးကွက်မှာအင်မတန်မှအစဉ်အဆက်အလုပ်ဖြစ်ခဲ့တာကိုတွေ့ရတယ်။နောက်ပြီးတော့ကျွန်တော်တို့အိန္ဒိယနဲ့မြန်မာနိုင်ငံကြားမှာဆက်သွယ်ထားတဲ့မော်တော်ကားလမ်းတွေကိုကောင်းမွန်တည်တဲ့ကောင်းမွန်လုပ်နိုင်မယ်ဆိုရင်နယ်စပ်ကုန်သွယ်ရေးဟာလည်းပဲအစတော်တော်များများမြင့်တက်လာနိုင်တယ်လို့မြင်တယ်
။တမရရဲ့အိန္ဒိယခီးစဉ်မတိုင်ခင်တုန်းကအိန္ဒိယမြန်မာနယ်စပ်မှာနာဂတပုံနေနဲ့အိန္ဒိယစစ်တပ်တို့ကြားစီးရဲတင်မာမှုရှိခဲ့ပြီးမြန်မာစစ်တပ်ဘက်ကတော့တိုက်ပွဲတွေမဖြစ်ခဲ့ဘူးဆိုတာတရားဝင်ညင်းဆိုထားပါတယ်။အိန္ဒိယမြန်မာနယ်စပ်တစ်ဆောင်မှာရှိတဲ့နယ်စပ်ဒေသလုံးကြုံရေးဒေသရင်းတည်ငြိမ်ရေးနဲ့ကုန်သည်စီးပွားလုပ်ကိုင်နိုင်ရေးတို့အတွက်ကလည်းတမရရဲ့အိန္ဒိယခီးစဉ်အတွင်အလေးပေးဆွေးနွေးဖို့ရှိတယ်လို့လည်းအိန္ဒိယဘက်ကသတင်းထုတ်ပြန်ထားပါတယ်။တနိုင်ငံနယ်စပ်ဒေသလုံးကြုံရေးပူးပေါင်းဆောင်ရွက်နိုင်ခြင်းနဲ့ပတ်သက်လို့လည်းဒေါက်တာရံမျိုးသိန်းကသူ့အမြင်အခုလိုပြောပါတယ်
အရင်ဆိုရတဲ့ထက်မှလည်းပဲဒီနာဂတပုံကိစ္စနဲ့ပတ်သက်ပြီးတော့မြန်မာဆိုရနဲ့အိန္ဒိယဆိုရချားမှာဆွေးနွေးတာတွေမြန်မာတပ်မတော်နဲ့အိန္ဒိယတပ်မတော်ချားမှာပူးပေါင်းဆောင်ရွက်တာတွေဆွေးနွေးတာတွေရှိခဲ့တာကိုတွေ့ရတယ်ပေါ့လေဒါပေမဲ့အရင်ဆိုရတဲ့ထက်မှရလက်ကောင်းကြီးကတော့တိတ်ပြီးတော့မမြင်တွေ့ရဘူးလို့မြင်တယ်အိန္ဒိယဆိုရကတော့လုံယုံလုံးစင်အတိုင်းပေါ့လေဒီကိစ္စတွေကိုဆွေးနွေးလာနိုင်တယ်လို့မြင်တယ်မြန်မာဆိုရဘက်ကလည်းဒီကိစ္စတွေနဲ့ဆက်ဆက်ပြီးတော့เนาะပြည်တွင်းမှာပေါ်ဆောင်နေတဲ့ဒီငင်းငင်းရေးလုပ်ငန်းစဉ်တွေမပြောင်းစုငင်းငင်းရေးညီလာခံစတဲ့ရုပ်ပြုံးညီလာခံအနေနဲ့ဆက်ဆက်ပြီးတော့ပဲပြန်ပြီးတော့ရှင်းလင်းတဲ့ပုံစံမျိုးဖြစ်လာနိုင်မယ်လို့ကျွန်တော်သုံးသပ်ပါတယ်။
တမရဦးထင်ကျော်ရဲ့အိန္ဒိယခီးစဉ်မတိုင်ခင်လေးမှာပဲမြန်မာနိုင်ငံကိုအိန္ဒိယနိုင်ငံသားဦးဝင်ကြီးရှုရှမာစဝါဂျက်ကတရက်တာခီးစဉ်လာရောက်ခဲ့ပြီးနိုင်ငံတော်တမရနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်တို့နဲ့တွေ့ဆုံခဲ့ပြီးနှစ်နိုင်ငံအရေးကိုဆွေးနွေးခဲ့ကြပါသေးတယ်။နိုင်ငံတော်အတိုင်ပင်ခံလည်းဖြစ်နိုင်ငံသားဦးဝင်ကြီးလည်းဖြစ်တဲ့တော်ဆန်းစုကြည်ဟာလည်းမကြခင်အိန္ဒိယမှာကျင်းပမ ဲ့ဘင်းစတက်ထိပ်တည်ညီလာခံကိုတက်ရောက်ဖို့ရှိတယ်လို့အိန္ဒိယနိုင်ငံသား၏ဝန်ကြီးဌာနကပြောပါရယ်နိုင်ငံတော်သမ္မတဦးထင်ကျော်ဦးဆောင်တဲ့မြန်မာနိုင်ငံကိုစားပြုကိုယ်စားလှယ်အဖွဲ့ထဲမှာသာသနာရေးနဲ့ယဉ်ကျေးမှုဝန်ကြီးဌာနပြည်ထောင်စုဝန်ကြီးသူရဦးအောင်ကိုပို့ဆောင်ရေးနဲ့ဆက်သွယ်ရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဦးတန့်စင်မောင်အလုတ္တမလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဦးသိန်းစွေနဲ့နိုင်ငံသား၏ဝန်ကြီးဌာနဒုတိယဝန်ကြီးဦးကျော်တင်တို့လိုက်ပါသွားကြတဲ့အကြောင်းနိုင်ငံသား၏ဝန်ကြီးဌာနကတည်င်းထုတ်ပြန်ထားပါတယ်ရှင်